ကိုရီးယားရေဗီယာနိုင်ငံမှာတရားမဝင်လာရောက်လုလုကန်ကြတဲ့မြန်မာနိုင်ငံကမွတ်စလင်အများစုပါဝင်တဲ့လူပေါင်း20နီးပါးကိုစော်ရီဘီယံအမိန့်နဲ့၄နှစ်ဆက်တိုက်ငွေကြေးပေးဆောင်စရာမလိုပဲတရားဝင်နေထိုင်권ပြုလိုက်ပါတယ်သူတို့တွေဟာပတ်စပို့အတူပါဝင်တခြားတရားမဝင်လမ်းကြောင်းတွေနဲ့စော်ရီကိုရောက်ရှိလာသူတွေဖြစ်ပါတယ်အခြားနိုင်ငံကလာရောက်လုလုကန်သူတွေကိုနှစ်နှစ်တက်တမ်းပဲပေးနေတဲ့အချိန်မှာ မာမြန်မာနိုင်ငံသားမြန်မာ community 3သိန်းနေပါရှိပါတယ်ဝင်လာတာကဥပဒေမဲ့ဝင်လာတယ်ပထမကကျွန်တော်ဗီဇာနဲ့ဝင်လာတာမဟုတ်ပါဘူးကိုနေကိုဟန်နဲ့အမျိုးမျိုးလက်ကြောင့်တော့ဝင်လာတယ်အခုမြန်မာနိုင်ငံမှာအခြေအနေမကောင်းဆိုတော့လူတွေဒီမှာဆွတ်လာကြတာနဲ့ဒုက္ခတွေတွေ့ဆိုဒီဥပဒေနဲ့အရင်ကျွန်တော်တို့ဒီမှာ step permit visa ပြေတော့မှ visa တုတ်ပေးပါတယ်ကျွန်တော်ဒီမှာဒီဆိုဒီဥပဒေနဲ့ကျွန်တော်ဒီမှာရှိတဲ့ community မြန်မာမွတ်စလင်ရဲ့အားလုံးအဲ့ဒီမှာရခိုင်ဗုဒ္ဓဘာသာလည်းပါပါတယ်အဲဗုဒ္ဓဘာသာတော့နေပါတယ်အများကြီးတော့အစ္စလာမ်ဘာသာဝင်ပါအဲရခိုင်ကလာတဲ့ရောဟန်ကြတွေလည်းအများကြီးရှိပါတယ် work visa ပေးတာပါတယ်ဒီမှာတခြားနိုင်ငံသားတွေကိုပေးတာကနှစ်နှစ်တက်တဲ့နဲ့ပဲပါတယ်ကျွန်တော်မြန်မာ community ကိုသူတို့ချစ်ခင်ပြီးတော့လည်းနေ့၅နှစ်တက်တဲ့နဲ့ပေးတာရှိပါတယ်နောက်ပြီးတော့ချစ်ပွားတဲ့ကနောက်မှလည်းကျွန်တော် community ကိုနည်းနည်းသူတို့ facility တခြားနိုင်ငံကြားသားတွေတာအများကြီးပေးတာရှိပါတယ
်အားလုံးပေါင်း3သိန်းရှိတယ်ဆိုတော့အဲ့3သိန်းထဲမှာဟိုဆွဆွပြောရတယ်ဒီရခိုင်ကလာတဲ့ဗုဒ္ဓဘာသာချို့လဲပါတယ်ဆိုတော့တခြားဘာသာတွေရောပါလာနောက်ပြီးတော့သူတို့ကရောဒီတရားမဝင်လာတဲ့လူတွေလား
ဗီဇာနဲ့ company ဗီဇာနဲ့လာတာတွေကျွန်တော်တွေ့ပါတယ်သူတို့ရခိုင်ကဘွားမျိုးနဲ့ကကျွန်တော်ရခိုင်တကယ်ချင်းတရုတ်နဲ့တွေ့ပါတယ်ဘယ်ရန်ကုန်ကဗမာပြည်ကနေဒါရိုက်မြန်မာဗီဇာနဲ့ဒီမှာဟိုတယ်ဒီမှာလို့တွေ့လို့ပို့လာကြတာဒီသူတို့လာပြီးတော့သူတို့အမျိုးမျိုးနဲ့ဒုက္ခအဲယူလာတဲ့ဗီဇာပိုင်ရှင်ပိုင်ရသူတို့ကိုဒီမှာအလွတ်ထားပြီးတော့ထားခဲ့တာလည်းရှိပါတယ်အဲ့ဒါဗီဇာနဲ့လာတဲ့ဝင်လာတဲ့လူကအဲ့ဒါဥပဒေနဲ့ရင်ဆိုင်ရပါတယ်ဗီဇာမပါဘဲနဲ့တခြားလဲညောင်းနဲ့ဝင်လာပြီးတော့ဒီမှာအဲဥပဒေမဲ့နေတဲ့လူတွေကိုပဲဒီမှာစစ်ပါမစ်ပေးတာပါဗီဇာနဲ့ဝင်လာတဲ့လူကသူတို့ကယူလာတဲ့ဗီဇာပိုင်ရတဲ့ခုခုဒုက္ခပဲလို့ဆိုရင်အဲ့ဒါဗီဇာပိုင်ရှင်နဲ့ပဲရှင်းရပါတယ်အဲ့ဒီသူတို့ဗီဇာလိုင်စင်နဲ့ပဲပါမစ်ရပါတယ်သူတို့အများကြီးသူတို့ကအပြင်ကရန်ကုန်ဘက်ကလာတဲ့လူတွေကသူတို့မြန်မာပတ်စပို့နဲ့မြန်မာဗီဇာနဲ့တရားဝင်လာတဲ့လူကအဲ့ဒါသူတို့လာကြတဲ့ကသူတို့ဗီဇာရပြီတော့ပ
ါခု3,900ဆိုရင်2,000နီးပါးလောက်ကိုသူတို့ဒီပေးလိုက်တယ်ဆိုတာကတရားမဝင်လာတဲ့သူတွေကိုသူတို့ကအခုတရားဝင်ဖြစ်အောင်လုပ်ပေးလိုက်တာပေါ့နော်
အခုတသိန်းကိုတော့ဆိုတော့ကအဲ့ဒီဘီဇဒီမှာကိုတရားဝင်ပါမစ်ရသွားတယ်လို့ပါမရတဲ့လူတွေရှိပါတယ်သုံးသိန်းနေပါရှိပါတယ်ကျန်တဲ့ဟာကလောလောဆယ်မရသေးဘူးကိုမချခင်ရတော့မှပဲဒါဒီလိုပေါ့အ
ဲ့တော့ဒါကပထမဆုံးချိန်လုတ်ပေးတာလားဟုတ်အရင်ကဒီသူတို့ကလုတ်ပေးနေကြလားရှင်ဘယ်လိုပုံစံမျိုးရှိခဲ့လဲရှင
်ဒါကအရင်လက်နှခုတ်ပေးတာရှိပါတယ်1980လောက်မှတစ်ခုတ်ပေးတာလည်းရှိပါတယ်အဲ့ဒါကျွန်တော်မတွေးပါဘူးကျွန်တော်ကလာတာက1990နောက်ပိုင်းမှာကျွန်တော်လာပြီးတော့နှခုတ်ရပါတယ်1964လောက်မှတကုတ်ပေးပါတယ်အခုဒီတကုတ်ကျွန်တော်ကျုံပါတယ်ကျွန်တော်မလာခင်နှခုတ်ပေးတာလို့ကျွန်တော်ကြားပါတယ်အဲ့ဒါတော့ကျွန်တော်ဗက်ဆင်းပင်နဲ့ပေးတာတော့ကျွန်တော်မတည်ချက်မသိပါဘူ
းအခုအဲ့လိုမျိုး၄နှစ်အခုတရားဝင်ပေးလိုက်ပြီဆိုတော့တကယ်လို့၄နှစ်တက်တန်းပြင်ရောဘယ်လိုပုံစံမျိုးဆက်နေရမလဲရှင
်၄နှစ်ပြင်ကျွန်တော်ကိုနောက်ထပ်၄နှစ်ပေးမယ်လို့ပြောပါတယ်တခြားနိုင်ငံခြားတွေကနှစ်နှစ်မှတက်တန်းတော့ရပါတယ်ကျွန်တော်မှလင်းနေတဲ့တက်တန်းတော့ရပါမယ
်အခုဥက္ကမောင်တို့ဆိုလို့ရှိရင်ဒီ passport တွေဘာကြီးလဲမရှိတော့သူတို့ကအခုဘယ်လိုပုံစံမျိုးထုတ်ပေးလဲဒီ၄နှစ်တက်တန်းရှိရယ်ဆိုတဲ့ဟာကိုဘယ်လို
ကျွန်တော် passport မြန်မာနိုင်ငံသားဆိုပြီးတော့ပေးပါတယ် smart card ပါအဲ့ဒီတည်းမှာကျွန်တော်တက်ထားတယ်အားလုံးဆွတ်တော့ပါတယ်ကျွန်တော်ဘယင်ကဒါတွေပေးတာပါကျွန်တော်ဗမာပြည်သားတွေကကမာဒီပီဇာတွေကိုဘယင်အမင်းနဲ့ပေးတာပါ
အခု3သိန်းလောက်ရှိတယ်ဒီမတရားမဝင်လာကြတဲ့လူတွေဆိုတော့ဘလို့အလုံးမျိုးတွေမှာအဓိကလုတ်ကန်ကြရလဲရှင
်ကျွန်တော်လူတွေကဒီမှာအများကြီးက construction မှာလုပ်ပါတယ်ပြိပကဆိုင်တွေမှာလုပ်ပါတယ်အဲဈေးတွေမှာလည်းလုပ်ပါတယ်အဲ company တွေမှာ company ကြီးတွေမှာလုပ်တာနည်းနည်းပဲရှိပါတယ်ဆိုင်တွေဘာတွေမှာလုပ်သမားတွေနေပါတယ်ဟိန်းသိမ်းရောင်းတဲ့ဈေးတွေရှိပါတယ်အဲလက္ခဈေးပေါ့အဲဒီလက္ခဈေးတွေမှာကျွန်တော်လူတွေနေနေရရှိတယ်အများကြီးက construction မှာအလုပ်လုပ်ပါတယ်